မေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆက်နာရှင်အုပ်ချုပ်မှုဆန့်ကျင်သူတွေကိုဖြိုခွင်းမှုတွေကြောင့်ပြည်သူလူထုမှာဒုက္ခကြီးစွာခံစားခဲ့ရပြီးသေဆုံးသူ 3,000 ကျော်ရှိကာ 18,000 နီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့လူ 1.3 သန်းကျော်ဟာလည်းအိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်။စစ်တပ်ဟာဒီလိုရက်ဆက်ကြမ်းကြုတ်မှုတွေကိုတတ်သိထူပြီးဖြစ်တဲ့တိုင်အောင်ဧပြီလ17ရက်နေ့ကစကိုင်းတိုင်းဒေသကြီးတွေကရွာကလေးကိုပြပြဝစ်အောင်လေကြောင်းကနေဘုံကျဲခဲ့တာဟာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုကိုပိုပြီးထင်ရှားပေါ်လွင်စေခဲ့ပါတယ်။အမျိုးသမီးတွေနဲ့ကလေးသူငယ်တွေအပါအဝင်လူရာပေါင်းများစွာဟာဒီမိုကရေစီလိုလားတဲ့အဖွဲ့တစ်ခုကတိစောက်ထားတဲ့အဆောက်အုံဖွံ့ဖွဲကိုဆင်နွှဲဖို့စုဝေးနေချိန်မှာစစ်တပ်ကရွာသားတွေကိုဘုံအများပြားကျဲချခဲ့ကြောင်းသိရပါတယ်။ဒီနောက်လူများထွက်ပြေးဖို့ကြိုးပမ်းနေတော့မှာပဲစစ်ရဟတ်ရင်တစင်းရောက်လာပြီးထပ်မံပစ်ခတ်ခဲ့ပါတယ်။တရားဝင်စင်းအတိအကျမသိရပေမဲ့ခမန်းကြီးသေဆုံးသူတရားကျော်ရှိပြီးအများစုကကလေးတွေဖြစ်ပါတယ်။စိုးစိုးဝါးဝါးလူသေဆုံးမှုတွေနဲ့အတူအရက်သားတွေပေါ်လေကြောင်းတိုက်ခိုက်မှုတွေကိုစစ်အစိုးရကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့လေလာသူတွေကထောက်ပြကြပါတယ်။ဥပမာမနေ့အောက်တိုဘာလကလည်းမြန်မာနိုင်ငံမြောက်ပိုင်းကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းလူ80ဝန်းကျင်သေဆုံးခဲ့ပါတယ်။ဒါ့အပြင်စကိုင်းတိုင်းဒေသကြီးတိုက်ခိုက်မှုမဖြစ်ခင်တရက်လို April 10ရက်ကလည်းချင်းပြည်နယ်ထဲမှာလေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး9သေဆုံးခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေကိုနိုင်ငံတကာအတိုင်းဝိုင်းကလည်းတုံ့လောက်ချောက်ချားကြီးစွာနဲ့ရှုတ်ချတုံ့ပြန်ခဲ့ကြပါတယ်။အမေရိကန်နိုင်ငံ၏ဌာနဒုတိယပြောခွင့်ရဗေးတန်ပတေးကဒီအကြမ်းဖက်တိုက်ခိုက်မှုတွေဟာစစ်ဆိုးရရဲ့လူအသက်ပေါ်လှည့်လျူရှုမှုနဲ့2021ခုနှစ်ဖေဖော်ဝါရီလအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာနိုင်ငံရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တေးအတွက်သူ့ရဲ့တာဝန်ရှိမှုကိုပုံမထင်ရှားစေပါတယ်လို့ပြောပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဝေါ်ကာထက်ကလည်းစကိုင်းတိုင်းနဲ့ကလေကြောင်းတိုက်ခိုက်မှုကြောင့်ထိတ်လန့်တုန်လှုပ်ခဲ့ရပြီးတေဆုံးသူတွေထဲမှာအကတွေဖျော်ပြင်းနေတဲ့ចောင်းသားလေးတွေနဲ့တခြားအရက်သားတွေပါပါတယ်လို့ပြောပါတယ်။ဥရောပသမ္မတနိုင်ငံသားရေးရာနဲ့လုံခြုံရေးမူဝါဒဆိုင်ရာပြောရေးဆိုခွင့်ရှိသူ Navila Masterly ကလည်းအပြစ်မဲ့အရက်သားဒါဇင်နဲ့ချီပြီးအသက်ဆုံးရှုံးခဲ့ရတဲ့စကိုင်းတိုင်းနဲ့ကစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုလွတ်ပြတ်နဲ့ပတ်သက်တဲ့အစီရင်ခံစာတွေကြောင့် EU အနေနဲ့အကြီးအကျယ်ထိတ်လန့်တုန်လှုပ်မိတယ်လို့ပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကိုအရှိတောင်အရှာနိုင်ငံများအသင်းအာဆီယံကလည်းပြင်းထန်စွာရှုတ်ချခဲ့ပါတယ်။အမေရိကန်နိုင်ငံများ၏ဌာနဒုတိယပြောခွင့်ရပတေးကမြန်မာစစ်အစိုးရကိုကြောက်မက်ဖွယ်ရာအကြမ်းဖက်မှုတွေရပ်တန့်ဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုအဟန့်တားမရှိဝင်ရောက်ကူညီခွင့်ပြုဖို့နဲ့မြန်မာပြည်သူပြည်သားတွေရဲ့စစ်မှန်ပြီးအားလုံးပါဝင်နိုင်တဲ့ဒီမိုကရေစီလိုလားတဲ့စံတော်ကိုလေးစားလိုက်နာဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတယ်လို့ပြောပါတယ်။စစ်တပ်အနေနဲ့အရက်သားတွေကိုအကာအကွယ်ပေးရေးစည်းမျဉ်းတွေပါဝင်နိုင်ငံတကာမှာလက်ခံကျင့်သုံးနေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအောက်ကသူ့ရဲ့တာဝန်တွေကိုလိုက်နာပါမယ်။မြန်မာနိုင်ငံမှာကျူးလွန်နေတဲ့အကြမ်းဖက်မှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်စစ်အစိုးရကိုတာဝန်ခံဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့လက်တွဲပြီးအမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ။